လာရှိုချောင်မဲချပီနဲ့ရှမ်းမြောက်တိုက်ပွဲတွေကိုဂျာဝင်ဆစ်ဆက်ပေးနေတဲ့တရုတ်ထူသံမြန်မာကိုဒီနေ့ရောက်လာခြင်းမြန်မာစစ်တပ်ကသူတွေအခြေစိုက်တဲ့ပြည်ဦးလင်ကစစ်တပ်ရာရှိနယ်ဝန်ထမ်းတွေမျိုးကထွက်ခွာနေတာကိုဒေသခံတွေပြောနေတာပါပြည်ဦးလင်မြို့မှာစစ်တပ်အတိုင်းဝိုင်းနဲ့ဝန်ထမ်းနဲ့ဒေသခံတွေမျိုးကိုစွန့်ခွာတင်းရှောင်နေကြပါတယ်ပြောင်းရွှေ့တဲ့သူများတဲ့အတွက်ပြည်ဦးလင်ဆင်မှာရန်တန်းပိတ်ဆို့တာတွေရှိနေပါတယ်ဒီနောက်ဆုံးအချိန်လေးရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
နောင်ချိုမြို့ကိုမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မှာတပ်မျိုးလိုလူသိများပြီးနောင်ချိုမြို့နဲ့ကဲလဲမှာရှိတဲ့ပြင်းလွင်မြို့ကစစ်တပ်အတိုင်းဝိုင်းနဲ့မြို့ကန်တွေဟာမြို့ကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်မြို့မှာကြန့်ရှိနေသူတွေကတော့စားတောက်စရာတွေစုဆောင်းထားကြပြီးတိမ်းရှောင်နေသူတွေထဲမှာဒေသခံအချို့ပါပေမဲ့အများစုဟာစစ်တပ်အတိုင်းဝိုင်းကဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ပြင်းလွင်မြို့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်ပြည်သူလူထုကတော့စာဝတ္ထုဘဝတော့စံစီစားရတော့အရင်တော့စူးစောင်းထားကြတယ်။တချို့တွေကမန်လီဘက်တို့ပါတို့ပေါ့နော်ရန်ကုန်တို့ကားတွေနဲ့ဆင်းကုန်ကြပြီ။ဆင်းတဲ့တည်းမှာပြည်သူလူထုတော့အနေနဲ့အများစိတ်မပါဘူး။ညာတော့အဖြစ်ဝန်တန်းနေပါတယ်ဗျ။တပြားဆိုလို့ရှိရင်တကယ့်အကြီးပိုင်းတွေကဘုံလုံးဆင်းကုန်ကြ။မိသားစုတွေမရှိတာတော့ဝန်တန်းနေမရှိဘူး။အထက်ကတစ်ထက်ကအကြီးပေးပိုင်းကမိသားစုဝန်တွေမရှိဘူးဗျ။ပေါ့ကီဝင်းနဲ့ရရှိအချက်စစ်တီရတော့မဆွေးကြဘူးဗျ။ညာတော့အပြင်ကဘူကြီးတို့ဒီကောင်သူတို့ဘူမူဒီကောင်သူတို့ဒါတော့သူတို့ပေါ့သူတို့ဝင်ဆွေးတဲ့တဲ့
မျိုးတဲ့ပုံမှန်သွားလာသူတွေရှိပေမဲ့သွားလာသူနေပါပြီးစာတင်ကျောင်းတွေမှာလည်းကျောင်းသားတွေကိုမိဘတွေကနေတပိုင်းလာရောက်ခေါ်ဆောင်တာတွေရှိတယ်လို့ပြင်းလွင်မျိုးကန်နောက်တူးကလည်းအခုလိုပြောပါတယ်
ကျောင်းနဲ့ရွှေတဲ့လူကတော့မင်းညံ့နေကြတာစပြောင်းတယ်အခု9နာရီ10နာရီကိုမျိုးတက်လာတော့အဲမှာကာဒန်ယူဖြစ်နေဝန်တော့ဟိုဘက်လမ်းပေါ့မန်လီဆင်းတဲ့လမ်းပေါ့နော်ဟိုဟောအဓိကတော့ဝန်ထမ်းကြီးရှောင်းနေကြတာပေါ့နော်ယူကံကတော့သူ့ကလည်းသူဒီမှာဈေးထဲမှာလည်းနည်းနည်းပါသွားတော့ဟိုကိုဗစ်ထွေးနေရောလို့ပေါ့သူ့ကလည်းသူတော့တွားလာလှုပ်ရှားနေလို့ဆေးရည်နဲ့ဖွင့်လာတယ်လုံကြုံရတဲ့ဘီယူထဲမှာတော့စဉ်းကြတာမရှိဘူးဒါပေမဲ့ဤမိကြီးမှာတော့အထက်ဝင်တာဖြစ်တယ်နောက်ပြီးဒီဟိုဆက်ချောင်းမိုင်လားစစ်တဲ့နောက်တော့နေရာနဲ့မှာတော့ဟိုပါတက်ဒီကိုဖြတ်တော့ကျောင်းကိုနေတပိုင်းပိတ်ပေးလိုက်တယ်ဒီနေ့ဒီနေ့နေတပိုင်းပိတ်လိုက်တယ်ဘောနော်အကုန်လုံးကျောင်းသူကျောင်းသားတွေဆရာဆရာမတွေဟိုလိုမျိုးပေါ့ပိတ်တယ်ဆိုတာကကျောင်းသူကျောင်းသားတွေကမိဘအသီးသီးကပြန်လာပေါ်ကြတော့
ဒီကနေ့ဩဂုတ်၈ရက်မှာတော့မြို့ကနေပြောင်းရွှေ့သူတွေများတဲ့အတွက်ပြင်းဦးလင်ကနေမန္တလေးအစင်16မိုင်ဒိတ်မှာကားတွေများတဲ့အတွက်ရင်ကျော်ပိတ်ဆို့တာတွေဖြစ်ပြီးအချိန်ကြာမြင့်စွာစောင့်ဆိုင်ခဲ့ရတာတွေလည်းရှိပါတယ်ဒီကနေ့မနေ့ပိုင်းပြင်းဦးလင်ကနေရန်ကုန်ကိုပြောင်းရွှေ့လာတဲ့ဒေသခံတူကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါဗျာပြင
်းဦးလင်အသေးလားဟိုလိုမျိုးဆွတ်ဖြစ်တာတွေပါလေမဟုတ်ဘူးပေါ့နော်ဆောင်းမှာတားမီးတွေရန်ကုန်သွားလာတော့မန္တလေးဆင်းမှာရမ်းများတယ်ဟုတ်ကဲ့အမောင်းတွေဆောင်းဆောင်းရောက်လာတယ်ဟိုပါလေဘာမှလည်းမဖြစ်ဘူးသူပြစ်သေးဘူးဒီပြောင်းလဲလည်းဘာဘာညာကြားလာလို့ရှိတော့လားအခုတော့ဘာမှမဖြစ်မဖြစ်ပါဘူးဒါပေမဲ့ကို့ပါကလေးလေးရှိတော့မတော်ကခဏလေးဆောင်တဲ့တဘောလေး
ဒါအပြင်ပြင်းလွင်မြို့နယ်နောင်ချိုကြားမှာရှိတဲ့ဝက်ဝံကျွာကနေနောင်ချိုဘက်အထွက်ကိုစစ်တပ်ကဖြတ်တန်းသွားလာခြင်းတွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ပြင်းလွင်မြို့ဟာမန္တလေးတိုင်းမှာရှိပြီးစစ်တပ်ကတုံနဲ့တပ်မတော်နှီးပညာတပ်ကတုံရှိတဲ့အတွက်တပ်မျိုးလိုလူသိများပြီးတိုက်ပွဲပြင်းထန်နေတဲ့ရှမ်းမြောက်နဲ့မန္တလေးတိုင်းအဆက်မှာရှိတဲ့မြို့လည်းဖြစ်ပါတယ်လွန်ခဲ့တဲ့လအနည်းငယ်တုန်းကတော့ပြင်းလွင်မြို့နယ်မလမ်းမကန်နေရာတချို့မှာတိုက်ပွဲတွေဖြစ်ပွားတာတွေစစ်ကောင်စီရဲ့ကင်းစကန်အချို့တိုက်ခိုက်ခံရတာတွေရှိခဲ့ဘူးပါတယ်အခုလိုပြင်းလွင်တပ်မျိုးကစစ်ဘက်အရာရှိကြီးတွေနဲ့ဝန်ထမ်းတွေမြို့ကိုစွန့်ခွာထွက်ပြေးနေကြတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ